ရှမ်းပြည်နယ်ဖဲခုံမြို့နယ်နဲ့ကယားပြည်နယ်ဘောလခဲမြို့နယ်တွေမှာမြမစစ်တပ်ရဲ့စစ်ကြောင်းကနေဒေသခံရွာသား20ကျော်ကိုလမ်းပြအဖြစ်နဲ့လူသားတိုင်းဖြစ်နဲ့အသုံးပြုဖို့ဖမ်းဆီးခေါ်ဆောင်သွားတယ်လို့ဒေသခံတွေကပြောပါတယ်။စစ်မြေပြင်မှာအခုလိုမျိုးအရက်သားတွေကိုဖမ်းဆီးအသုံးပြုတာကတော့စစ်ရာဇဝတ်မှုမြောက်ပါတယ်လို့ကယင်းဒီလူခွေရေးအဖွဲ့တာဝန်ရှိသူတွေကလည်းပြောပါတယ်။ဒီအချိန်နေပြည်စုံကိုတော့ VOA မြန်မာပိုင်းသတင်းတောင်နိုင်ကွင်းအင်ကသတင်းပေးပို့ထားပါတယ်။
ဒေသခံကာကွယ်ရေးတပ်နဲ့မြန်မာစစ်တပ်ကြားတိုက်ပွဲဖြစ်ပွားနေတဲ့ရှမ်းပြည်နယ်ဖဲခုံမြို့နယ်နဲ့ကယားပြည်နယ်ပေါ်လခဲမြို့နယ်တွေမှာမြန်မာစစ်တပ်ကလည်းအရတားတွေပေါ်ဖမ်းဆီးမှုတွေရှိနေတာပါပေါ်လခဲမြို့နယ်မှာဩဂုတ်လ17ရက်နေ့တုန်းကနမ်ဖဲကျွရအုပ်စုကဒေသခံ10ဦးကိုမြန်မာစစ်တပ်ဘက်ကဖမ်းဆီးခဲ့ပါတယ်ဒီဖမ်းဆီးခံရတဲ့ထဲ6ဦးဟာလက်နက်ကင်ဖွဲ့တွေနဲ့ဆက်ဆံမှုရှိကြောင်းစစ်တပ်ဘက်ကချိန်နှန်းစီငံစာမှာထုတ်ပြန်ထားပါတယ်။ဒီအခြေအနေကိုကရင်ပြည်လူခွေးရေးဖွဲ့တာဝန်ရှိသူတူကအခုလိုပြောပါတယ်
။ဘောလခဲမြို့နယ်မှာဖားတဲ့ပုံစံကတော့ကျွန်တော်တို့ခေရောက်ပါနော်။ခေရောက်ချက်မှာတက်တက်ဆက်ကနေထုတ်တဲ့ထုတ်ပြန်ထဲအခြေအနေရှိတယ်။အဲ့လာလာ6ရောက်ကိုလက်နက်ပြင်နဲ့ဖမ်းမိတယ်ဆိုတဲ့စာတူကတော့ဖြစ်လာတယ်။ထားရောက်ကဒီသူတို့အခေါ်ဝါကဒီလက်နဲ့တွေနဲ့ထမ်းမိတယ်ပေါ့နော်ဒါနဲ့စံတဲ့၄ယောက်ကတော့ခုချိန်ကြီးကဒါဘယ်လိုလဲဆိုတာကတော့အတူတူမစ်စစ်နိုင်လို့ပေါ့နော်ဒါနဲ့ဒီကဖမ်းရတယ်ဖမ်းတော့ပြီးတော့မှအခုစစ်ကြောင်းထူတဲ့ဒီဘောလခဲကနေနန်းဖဲဖဲပေါ့နော်သူတို့ကိုကျွတ်တုပ်လို့မှအဲ့ဒါသူဒီပြည်သူထူတဲ့လူကျွန်တော်ဒီနေ့ရရတာရှိတယ်ခင်ဗျာ
ဩဂုတ်လ18ရက်နေ့မှာဘောလခဲပူပေါင်းစစ်စည်ရေးဂိတ်ကနေကားတစ်စီးကိုရှာဖွေစစ်ဆေးရမှာယူနီဖောင်းဝတ်ဆင်ထားတဲ့လူငယ်6ဦးကိုလက်နက်ခဲယမ်းတွေနဲ့တူဖမ်းဆီးရမိတယ်လို့ဘောလခဲခရိုင်စီမံအုပ်ချုပ်ရေးဖွဲ့ရဲ့ကျဉ်းနှံစင်ကစားမှာဖော်ပြထားတယ်လို့သူကဆိုပါတယ်ဩဂုတ်လ18ရက်နေ့မှာပဲရှမ်းပြည်နယ်ဖဲခုံမြို့နယ်လွယ်လုံကျေးရွာသား5ဦးနဲ့ဆက်တော်ကျေးရွာသား5ဦးကိုစစ်တပ်ကနေဖမ်းဆီးခေါ်ဆောင်သွားတယ်လို့ဖဲခုံသေရခန့်သူကပြောပါတယ
်ဖဲခုံမြို့နယ်ဖောင်းကျေးရွာစုလွယ်လုံကျေးရွာသား5ဦးဖမ်းသွားရကြတယ်ပဲနောက်ပြီး၅ယောက်ကတော့ဖမ်းထားပြီးတယ်ပြောတယ်ပဲ။ဒီမှာစစ်တပ်နဲ့ PNU ဖွဲ့ကဖမ်းထားတယ်တဲ့
။မြင့်မြင့်တို့ရပြောပြချက်ရဖမ်းဆီးခံရတဲ့သူတွေဟာလမ်းပြသူများဖြစ်၎င်းလူသားတိုင်းဖြစ်၎င်းအသုံးပြုနေတာလို့ဆိုပါတယ်။ရွာသားတွေကိုဖမ်းဆီးတဲ့ဖြစ်စဉ်နဲ့ပတ်သက်ပြီးအခြေအနေကိုသိရှိဖို့စစ်ကောင်စီပြောခွင့်ရကိုဆက်တွယ်ခဲ့ပေမဲ့မရခဲ့ပါဘူး။ဖေကုံမြို့နယ်တွင်မှဒေသခံကရင်နီကာကွယ်ရေးပူးပေါင်းတပ်ဖွဲ့နဲ့စစ်ကောင်စီတပ်တွေကြားစိုက်ပွဲမကြာခဏဖြစ်ပွားလေးရှိသလိုလက်ရှိစစ်တပ်ဘက်ကအင်အားထပ်မံဖြည့်တင်းထားပါတယ်။အခုလိုအရတားတွေကိုလူသားတိုင်းနဲ့လမ်းပြဖြစ်အသုံးပြုတဲ့လုပ်ရဟာစစ်ရဇဝမှုမြောက်တယ်လို့ကရင်နီလူခွေးရေးဘွဲ့တာဝန်ရှိသူတူကအခုလိုပြောပါတယ်။
ဒီနေ့ပြရတော့ကတော့စစ်တပ်ရဲ့တော်ရည်နေရာတိုင်းကိုကြည့်ရခေါ်ပါတယ်ခင်ဗျဒီလမ်းကပုံပုံစံနဲ့ပါတယ်လို့လူသားတတိုင်းပုံစံမျိုးပေါ့နော်အဆုံးဖြစ်လို့ဒါကျွန်တော်တို့သိရတယ်လူထုတွေနဲ့တပ်ပြီးတော့မှဒီတနည်းပြတို့တော်ရည်ချက်မှာသူတို့ဗာပြန်ပြောလဲဆိုတော့သူတို့တမန်ဦးရပါတော့နည်းနည်းတစ်ခုကိုကြံကြောက်လို့ဆိုရင်ဒီလူတွေတနည်းပြနဲ့ဆိုပြီးတော့မှကျွန်တော်ဦးဖူဆူရဲ့ရှိတဲ့အချက်ညာအကြီးကျွားတာရှိတယ်ဒီလိုပြောမယ်ဆိုရင်စစ်ရဲလူမှုမြောက်တယ်လို့ကျွန်တော်တို့တောင်းလို့ရတယ်ပေါ့။အမျိုးတွေအပေါ်မှာထူထောက်တဲ့ရာဇဝတ်မှုတစ်ခုနဲ့ထမ်းမြောက်တာကိုကျွန်တော်တွေ့ရတယ်။
ကရင်ပြည်လူခွေးရေးဖွဲ့ရမှတ်တမ်းများအရစစ်ကောင်စီတပ်ဖွဲ့ဟာဩဂုတ်လ14ရက်နေ့ကနေ19ရက်နေ့အတွင်းအသက်15နှစ်အရွယ်ကလေးငယ်ပါဝင်အယက်သား29ဦးကိုဖမ်းဆီးချုပ်နှောင်ပြီးစစ်ရေးပဋိပက္ခဖြစ်နေတဲ့ရှေ့တန်းနယ်မြေတွေကိုခေါ်ဆောင်သွားခြင်းလမ်းပြဖြစ်ခိုင်းစေခြင်းစတာတွေလှုပ်ဆောင်ခိုင်းတာရှိတယ်လို့သူကဆိုပါတယ်။ဖမ်းဆီးခံရသူ29ဦးနဲ့အသက်18နှစ်အရွယ်ပါဝင်အမျိုးသား3ဦးကိုပြန်လွှတ်လာပြီးမဲ့အသက်15နှစ်အရွယ်ကလေးငယ်ပါဝင်အယက်သား26ဦးဟာဖမ်းဆီးခံထားရဆဲလို့ကရင်ပြည်လူခွေးရေးဖွဲ့ရဲ့မှတ်တမ်းများအရသိရပါတယ်ခင်ဗျာ